အမေရိကန်နိုင်ငံရဲ့အစဉ်လာမှာငြိမ်းချမ်းတဲ့အာဏာလွှဲပြောင်းမှုလုပ်ငန်းစဉ်ဖြစ်နေထင်ရှားတဲ့သမရသစ်ကျန်းသစ္စာကျင်းဆိုပွဲအခမ်းအနားကိုပထမဦးဆုံးအကြိမ်ဖြစ်နေပြည်ပခေါင်းဆောင်တွေကိုရွေးကောက်ခံသမရဒေါ်နယ်ထရန့်ကဖိတ်ကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်မှာဒီကနေ့ကျင်းပမဲ့ကျန်းသစ္စာကျင်းဆိုပွဲကိုတက်ရောက်ဖို့အတွက်တရုတ်သမရရှီဂျင်းပင်အပြင်အာဂျင်တီးနားသမရဟာဗီယာမလီနဲ့အီတလီဝန်ကြီးချုပ်ဂျော်ဂျီယာမယ်လိုနီတို့ကိုကွန်ဆာဗေးတစ်ပါတီနိုင်ငံတကာခေါင်းဆောင်တွေကိုဖိတ်ကြားခဲ့တာဖြစ်ပါတယ်။တရုတ်သမရကတော့သူ့ရဲ့ကိုစားတရုတ်ဒုသမရဟန်တင်းကိုဆေးလွှတ်ထားပါတယ်။အမေရိကန်သမရတွေကျန်းသစ္စာကျင်းဆိုပွဲမှာအရင်တုန်းကတော့ပြည်ပနိုင်ငံကခေါင်းဆောင်တွေမတက်ရောက်ခဲ့ကြဘူးပါဘူး။အစိုးရအဖွဲ့အစ်မှခန့်အပ်ဖို့ရထားခံထားရသူတော်တော်များများတက်ရောက်ခဲ့တဲ့ကျန်းသစ္စာကျင်းဆိုပွဲအကျိုးစနေနေ့ညတုန်းကအခမ်းအနားမှာလဲအာဂျင်တီးနားသမရနဲ့ပါရာဂွေးသမရတို့အထူးဧည့်သည်တော်တွေအဖြစ်နဲ့တက်ရောက်ခဲ့ကြပါတယ်။ဒီကနေ့ကျင်းပမဲ့ကျန်းသစ္စာကျင်းဆိုပွဲကိုပြီးခဲ့တဲ့လတဲ့ပါရီမြို့တော်နော်ထရာဒန်ဖျားကြောင်ပြန်လဲဖွင့်လှစ်ပွဲမှာရွေးကောက်ခံသမ္မတထရန့်နဲ့တွေ့ဆုံခဲ့တဲ့ပြင်သစ်သမ္မတအီမာနွေးယယ်မက်ခရွန်လဲတက်ရောက်မှာဖြစ်ပါတယ်ရှင်။